အာဂျင်တီးနာတရားရုံးရဲ့နိုင်ငံတကာဖန်ဝရမှာဒေါင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့နာမည်တွေကိုဖယ်ရှားပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့ NUG သဘောထားကြေညာချက်နဲ့ပတ်သက်လို့ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကိုမိုင်းအချင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Okay အဲ့တော့ဒီ Argentina တရားရုံးကနေပြီးတော့ဒီမြန်မာခေါင်းဆောင်တွေနဲ့ပတ်သက်လို့ Power ထုတ်တာကိုကြိုဆိုကြောင်းပေါ့နော် NUG ရဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကိုဒီဖဝရန်ထုတ်တဲ့ဒီနာမည်စင်းကနေဖယ်ရှားပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့ဒါဘာကြောင့်ပါလဲရှင်
။ဒီပထမဆုံးပြောချင်တာလေကျွန်တော်တို့ဒီရိုဟင်ဂျာတွေရဲ့ပေါ့နော်သူတို့အပေါ်ကျူးလွန်ခံရတဲ့အင်မတန်ဆိုးရွားတဲ့ရောက်ဆုံးမှုတွေပေါ့လေ။ဒီမျိုးမျိုးနဲ့ကျူးလွန်ခံရတဲ့ကိစ္စတွေဒါရင်းနဲ့ပတ်သက်ပြီးတော့တရားမျှတမှုကိုရှာဖွေတဲ့လုပ်ငန်းပေါ့နော်အထူးသဖြင့်ဒီနိုင်ငံကတရားရုံးတွေမှာတရားမျှတမှုရှာဖွေတာကိုအကျွန်တော်တို့နည်းနဲ့ဒါအများတန်းကြိုးဆိုတယ်ပူပေါင်းဆောင်ရွက်ခဲ့တာတွေလည်းရှိတယ်ပေါ့လေသို့တော်လည်းအခုဟိုဒီအာဂျင်တီးနားတရားရုံးမှာတရားဆွဲဆိုပြီးတဲ့အခါကျတော့ဒီဖာဝနန်ထုတ်တဲ့အထက်မှာဒါမေးအွန်လိုင်းနဲ့ဒါဆိုးဝင်တဲ့သူ့ရဲ့အပေါင်းပါတွေပါကြတယ်ပေါ့နော်ဒါအောင်လည်းကျွန်တော်တို့ဒါဖာဝနန်ထုတ်တာလည်းကြိုးဆိုတယ်ဒါပေမဲ့ဒီစီးရင်တက်မှာပဲသမရဟောင်းဦးထင်ကျော်နဲ့နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါနေတဲ့ကိစ္စကြတဲ့အခါကျတော့တော်ပြားစင်းသားကြီးမှာဆိုလို့ရှိရင်အဲ့ဒီအခြေအနေပေါ့2019တော့ပေါ့လေဒီတနက်ကတက်ဖွဲ့တွေအားလုံးရဲ့ဒီဦးစီးပြောဒီချုပ်ကိုင်ပြောပေါ့နော်အမေပေးတဲ့သူဟာဒါကာဝေးဦးစီးချုပ်ပဲပေါ့မင်းအောင်နိုင်ပဲဒါဆိုဒီ2008ခြေကဥပဒေအရဆိုရင်ပေါ့အဲ့တော့ဒီမင်းအောင်နိုင်နဲ့ဒီကာဝေးဦးစီးချုပ်ကပဲအဓိကပေါ့နော်သူတို့ရဲ့အပေါင်းပါတွေကပဲဒါတောင်းမရှိတာဖြစ်တယ်အဲ့တော့သူတို့ကိုပဲအဓိကထားပြီးတရားစွဲဆိုတာဖြစ်တယ်ねပေါ့လေအဲ့ဒါကတော့မဆိုလို့ရှိရင်ကျွန်တော်တို့ရဲ့သမရဂျီဦးထင်ကျော်ရောနိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်ပေါ့နော်ဒေါက်တာဆန်းစုကြည်ရောကဒီရိုဟင်ဂျာအရေးနဲ့ပတ်သက်ရင်ဒီရေရှည်ပြည်လည်ဖို့ကိစ္စနဲ့ပတ်သက်ပြီးသူတို့အများကြီးကြိုးပမ်းခဲ့တာရှိတယ်ဥပမာဒီကော်ဖီအာနန်ကော်မရှင်ဘော်ကိုဖွဲ့စည်းပြီးတော့ဒါကြိုးပမ်းခဲ့တယ်ပေါ့နော်တောက်ဆောင်တဲ့ရေရှည်တည်တံ့နိုင်တဲ့ဒီဖြည့်ရှိမှုမျိုးအတွက်ကိုသူတို့မဆောင်ရွက်ခဲ့တာလည်းရှိတယ်ဒါပေမဲ့အခုချိန်မှာဆိုလို့ရှိရင်ဒါအလုံးသိတဲ့တိုင်ပဲဒါသမ္မတဦးထင်ကျော်ဆိုလို့ရှိရင်လည်းဘယ်လိုနေရလဲမသိဘူးဒီနေ့အခြေချုပ်ပဲနေနေရသလားတော့ဆက်ချုပ်ကြီးကိုယ်တိုင်ကိုဆိုရင်လည်းဒါအကျဉ်းထောင်နေပါပေါ့နော်ကျွန်တော်ပြောချင်တာကတော့သူတို့ကိုယ်တိုင်အခုပြစ်မှုဒီဟိုဒီကျူးလွန်ခံရတဲ့ဒီတဲ့ဟိုပေါ့နော်ဟိုကျူးလွန်ခံရသူတွေပေါ့ကျူးလွန်ခံရတဲ့သူတွေဖြစ်နေအဲ့တော့ဒီကျူးလွန်ခံရသူတွေဖြစ်နေတဲ့တကြားဒီလူတွေကိုတစ်ခါထပ်ပြီးတော့ဒီပြဖို့ကျူးလွန်ပါတယ်ဆိုပြီးတော့ဖာဝရထုတ်တဲ့စင်းနဲ့မထည့်တာတော့ကျွန်တော်တို့အနေနဲ့ကဘလို့မှလက်မခံနိုင်ဘူးပေါ့လေတော့ဒါတဲ့ပုံရေးကြည့်တာပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေမှာဆိုရင်ကျွန်တော်ຫນွေဥတော်လိုင်းပေါ့ဒါຫນွေဥတော်လိုင်းဆိုတာကကပဲကျွန်တော်တို့ဒီတရားမျှတမှုတွေဒီအမှန်တရားတွေပေါ်ထုတ်နိုင်တဲ့အခြေအနေတစ်ခုကြောင့်ကြိုးပမ်းနေတာပေါ့လေကြိုးပမ်းနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့မြန်တော်လည်းရေးအတွက်ပေါ့ကျွန်တော်တို့ညီညွတ်မှုအရေးကြီးရယ်ကျွန်တော်တို့ရိုင်ဂျာပြည်သူလူထုတို့တခြားပြည်သူလူထုကြားထဲမှာနားလည်မှုမလွဲဖို့အင်မတန်မှအရေးကြီးပါတယ်လူလူမှုနားလည်မှုလွဲမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူမှုသဟာစတာဖြစ်ဖို့ပေါ့ဒီ social cohesion ပေါ့ဒါအောင်အများကြီးထိခိုက်တယ်ဒါအောင်ထိခိုက်တယ်ဆိုရင်ကျွန်တော်တို့တော်လှန်ရေးကိုလည်းတနည်းအားဖြင့်ထိခိုက်မယ်ဒါပို့ရင်လည်းပြောရင်ပေါ့ဒီတော်လှန်ရေးကိုထိခိုက်မယ်ဆိုရင်ကျွန်တော်တို့ဆရာနာရှင်စနစ်ထုံနေအောင်မလုပ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ဘာမှဖြစ်လာမှာမဟုတ်ဘူးပေါ့လေ
ဒီဖက်မှာကြတော့အခုလိုဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေပေါ့နော်ဒီဖန်ဝရန်စီးရင်းထဲမှာထည့်သွင်းဖော်ပြတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီအာဂျင်တီးနားအစိုးရရှေ့နေပေါ့နော်တီယလိုရှေ့နေကသူရရှိထားတဲ့အချက်လက်တွေအရဒီတပ်တွေအထောက်ထားတွေအရဒီ2019ခုနှစ်ကရိုဟင်ဂျာတွေပေါ်မှာပုံမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကာလအချိန်ပေါ့နော်အဲ့ဒီအချိန်တုန်းကဒေါက်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကနေပြီးတော့ဒီအစိုးရခေါင်းဆောင်တွေဖြစ်နေတဲ့အခါကျတော့သူတို့ဒီတရားရုံးကိုပေါ့နော်ခေါ်ယူစစ်ဆေးတင်နေဆိုပြီးတော့ပေါ့လေအဲ့ဒီပုံမှာဒီတရားသူကြီးကလည်းဆုံးဖြတ်ခဲ့တဲ့အတွက်ဒီလိုအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုထည့်သွင်းခဲ့တာဖြစ်တယ်လို့သိရပါဗျ။အဲ့တော့ NUG ဘက်ကဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုဖယ်ရှားဖို့ဆိုရင်ရောဥပဒေအကြောင်းအရဘယ်လိုဆောင်ရွက်ဖို့ရှိလဲရှင
်။ဒီ2019ပေါ်ဝင်ခြင်းဆိုလို့ရှိရင်တအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့တိုက်ပြပါ2008ဒီဖွဲ့စည်းပုံခြေခံမှုပြည်ရရှိနေတယ်ပေါ့လေ အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြားဆိုလို့ရှိရင်လည်းထားပါတော့ကျွန်တော်ပုံမှန်တွေတော့အများကြီးမပြောတော့ဘူးပေါ့နော်အဲတကယ်တမ်းဒီတိုင်းပြည်ရဲ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်နက်ကိုင်အစုတွေအားလုံးကိုတောင်းပြီးတော့နောက်ဆုံးပေါ့လေဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနလိုဟာမျိုးအစတောင်းပန်ရေးပြီးတော့ဆောင်ရွက်နေတာကဒါအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်နေပေါ့လေသူရဲ့အပေါင်းအဖော်ဖြစ်တာ ਉਹ ဆိုတော့ဒီဥပဒေရကြည့်မယ်ဆိုရင်တော့မှတာမန်အခြေအနေရဆိုလို့ကျွန်တော်တာမန်နိုင်ငံတစ်ခုဆိုလို့ရှိရင်တော့ဒီအဲ့ဒီနိုင်ငံရဲ့ဟိုတမရတို့ဝီကြီးချုပ်တို့စသဖြင့်ပေါ့နော်အကြီးအကဲတွေကဘာပဲဖြစ်ဖြစ်သူတို့တောင်းဝန်ရှိကြတာပေါ့လေသို့တော်လည်းပဲကျွန်တော်တို့ရဲ့တိုင်းပြည်ထူးခြားချက်ဒီ2008အခြေခံဥပဒေရဲ့အခြေအနေရဆိုလို့ရှိရင်တော့ဒါအဲ့ဒီကာလမှာတော့အယက်သားအစိုးရတွေတောင်းဝန်ရှိတဲ့သူတွေကဘလောက်ထိတောင်းဝန်ယူနိုင်လဲဆိုတဲ့ဟာဘလောက်ထိတောင်းဝန်ရှိတယ်ဆိုတဲ့ဟာအမြဲတမ်းပြောဖို့ခက်တယ်ပေါ့နော်